မြန်မာအစိုးရရဲ့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးရမှာတီးခြားတစ်ဖွဲ့ချင်းစီတွေ့ဆုံဆွေးနွေးမှာမဟုတ်ပဲကော်မတီအစုအဖွဲ့လိုက်ဆွေးနွေးသွားမယ်လို့မြောက်ပိုင်းဒေသတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC တာဝန်ရှိသူတွေကပြောပါရယ် FPNCC အဖွဲ့အနေနဲ့ NCA လမ်းကြောင်းကိုအယုံအကြည်မရှိသလိုသုံးဝင်ဆိုင်အခြေခံပုံစံမျိုးနဲ့တွေ့ဆုံဆွေးနွေးဖို့လိုလားတယ်လို့လည်းပြောပါရယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကတင်ပြပို့ထားပါရယ်ရှင
်မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကဖွဲ့ခွန်ဖွဲ့နဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကလေမြန်မာစိုးရကိုယ်စားလှယ်ဖွဲ့နဲ့တရားသဘောချင်းတွေ့ဆုံဆွေးနွေးမှာမဟုတ်ဘူးလို့ BSLF ပလောင်ပြည်လူမျိုးရေးတာဝန်သူရင်းမှုပုံမှုကြီးတာဖုံးကျော်ကပြောပါတယ
်မြမတက်မတော်ရင်မြမအစိုးရကျွန်တော်တို့ကိုခွဲပြီးပြိမဲ့တဖွဲ့ချင်းပြိမဲ့စာရင်းပြောတဲ့အားကိုကျွန်တော်တို့ကမတွေ့နိုင်ဘူးစပေါ်မဒီအနေနဲ့ပဲတွေ့မယ်ဒီလိုပဲဆက်လက်ရည်တည်ထားပါ
ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကနေ24ရက်နေ့ထိ UWSA ဝပြည်သွေးစည်းမျိုးရေးပါတီထိန်းချုပ်ရာပန်ခမ်းတီရမှာတိုင်းဒေသနဲ့ကဖွဲ့ခွန်ဖွဲ့ကနေပြည်တော်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီအစည်းအဝေးကိုကျင်းပခဲ့ပါတယ်ဒီစည်းဝေးကနေနိုင်ငံရေးပြဿနာကိုလွတ်သွေးကြကြဆွေးနွေးနိုင်တဲ့အခင်းကြီးမျိုးကိုဆွေးနွေးခဲ့ကြတယ်လို့ဘူမူကြီးတာဖုံးကျော်ကဆက်ပြောပါတယ
်ကျွန်တော်ပြောပါရည်ဒီချက်ကအဲဒီမှာအစိုးရရဲ့အစီအစဉ်ကျွန်တော်ဘယ်လိုမှအယုံကြည်မရှိဘူးတကယ်နဲ့တွေ့ကြနိုင်တဲ့အပိခရဲ့ဆွေးစားချက်ကျွန်တော်လည်းပြုလုပ်တယ်ပြီးတော့နိုင်ငံရေးဆွေးနွေးနေရာလဲအခုလို20ရာစုပြည်လုံးအခင်းကြီးနဲ့ NGO ကထွက်လာတဲ့ပေါ်ပေါက်လာတဲ့အပြီးနိုင်ငံရေးမှုပေါင်းနဲ့ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ကျွန်တော်ပိုင်းသားတွေတကယ်ပါဝင်ခြင်းပါဝင်ထိုက်တဲ့ကျွန်တော်တို့တုံ့ပြန်ဆိုင်အခြေခံပုံစံမျိုးကိုနိုင်ငံရေးတက်လာကိုလက်ပြည့်ကြကြဆွေးနွေးနိုင်တဲ့အခင်းကြီးကိုကျွန်တော်တို့ဆွေးနွေးကြတယ
် FCNCC အနေနဲ့အစိုးရတက်မတော်တိုင်းဒေသလက်နက်ကဖွဲ့စည်းတုံ့ပြန်ဆိုင်ပုံစံနဲ့ဆွေးနွေးဖို့လိုလားတယ်လို့သူကဆိုပါတယ်အဖွဲ့အနေနဲ့လာမယ့်သတိရချေ23ရစုပင်လုံညီလာခံစည်းဝေးကိုအစိုးရဘက်ကတက်ရောက်ဖို့တရားဝင်ဖိတ်ကြားလာမယ်ဆိုရင် FPNCC အနေနဲ့တစုတစည်းတက်ရောက်သွားမယ်လို့လည်းစုံပြတ်ထားပါတယ်ဒီစည်းဝေးကနေ FPNCC ခေါင်းဆောင်ဖြင့် UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီဥက္ကဋ္ဌဦးပေါ့ယူချန်းကိုကော်မတီဥက္ကဋ္ဌဖြင့်ရွေးချယ်ထားပြီးကချင်ဖွဲ့ KNO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ပါလကတော့ကော်မတီဒုတိယဥက္ကဋ္ဌဖြင့်ရွေးချယ်ခန့်ခဲ့ပါတယ်ပန်ခမှာကျင်းပခဲ့တဲ့ FPNCC ဖွဲ့ဝင်စည်းဝေးကိုဝပြည်သွေးစည်းညွှန်ရေးပါတီ UWSP ကချင်လွတ်လပ်ရေးဖွဲ့ KNO ရှမ်းပြည်သွေးစည်းရေးပါတီ SSPP ပလောင်ပြည်နယ်လူမျိုးရေးသားဦး PSLF မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်တမတော် MNDAA ကိုကဖွဲ့ရခိုင်တမတော် AA နဲ့အမျိုးရားဒီမိုကရေစီမဟာမိတ်တမတော် NDAA မိုင်းလာဖွဲ့တို့စိတ်တိခေါင်းဆောင်တွေဆက်ရောက်ခဲ့ကြပါတယ်။ဒါ့အပြင် FPNCC ဖွဲ့နဲ့နိုင်ဟန်တာဥဆောင်တဲ့ UNSC ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကိုစလဲဖွဲ့နဲ့လည်းဩဂုတ်လ25ရက်နေ့မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ဘူမှုကြီးတာဘုံကျော်ကအခုလိုဆက်ပြောပါတယ
် UNSC ဖွဲ့နဲ့ကျွန်တော်လည်းတွေ့ဆုံတဲ့ဟာကအတိအကျတော့ UNSC ကတော့ရွေးချယ်နိုင်ဖို့အခွင့်အရေးနဲ့ပြိမ့်နေတယ်နေပြီးအကန့်နဲ့ပြိမ့်ရတဲ့အတွက်ကြောင့်အခု NCE ထဲမှာလိုက်ပါပြီးဆူးနေရတဲ့အပိုင်းဖြစ်တယ်ဥပမာ NCE ကိုပြုပြင်တောင်းလဲပြီးတော့မှကြောင်လေတဲ့အချက်ရှိချက်ကိုတင်ထားပါတယ်အဲ့ဒီအပေါ်မှာရက်တီပြီးတော့မှဆောင်ရွက်တော့မယ်ဆိုတဲ့အမိသားမှာဒါ UNFC ရဲ့ဆောင်ရွက်နေတဲ့ဟာဆိုတော့အဲ့ဒီရက်တီချက်ကိုကျွန်တော်တို့ UNFC ကြောင်းဆောင်ရွက်နေတယ်ကျွန်တော်တင်လာရှိကြတယ်ရှိရှိမှာကျွန်တော်ဘယ်လိုကြောင်းဆောင်နိုင်မလဲကျွန်တော်ရှိရှိကြတယ် UNFC ကလက်ရှိရက်တီချက်ကိုလည်းကျွန်တော်တို့နိုင်ငံရေးရစာနာနားလေတယ်ဆက်လက်တော့ခံစားမှုဆိုပြီးတော့ကျွန်တော်အပြန်အလှန်ဆွေးနွေးနေတာမျိုးရှိပါတယ်
တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ UNSC ဖွဲ့ကလည်းနှုတ်ဆက်ဖို့နှုတ်ဆက်စာပေးပို့ထားတဲ့အတွက်လက်ရှိ UNSC သွေးမှာမွန်ပြည်ထပါတီ၊ကရင်နီမျိုးရသုတ်သက်ရေးပါတီ၊ရခိုင်မျိုးရကောင်စီ ANC ၊လာဟုဒီမိုကရက်တစ်အစည်းအရုံး ATU စတဲ့၄ဖွဲ့သာကျန်ရှိနေပါတယ်။မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးရေးကော်မတီ FPNCC အနေနဲ့ငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းတွေဆွေးနွေးနိုင်ဖို့အစိုးရကိုစားပြုကိုယ်စားလှယ်ဖွဲ့စည်းပေးဖို့ကိစ္စကိုအများဆုံးကောင်တယ်ဖော်ပေးဖို့ဩဂုတ်လ24ရက်နေ့ရက်စွဲနဲ့မြန်မာစိုးရကိုတောင်းဆိုထားပါတယ်။ဒါပြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်ဖို့တရုတ်နိုင်ငံဘက်ကသွားလာရေးလုံခြုံရေးပိုင်းတွေဖြင့်ကြားဝင်ညှိနှိုင်းမှုတွေလှုပ်ဆောင်ပေးဖို့ကိုလည်း FPNCC ကနေတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ပေါ်မှာမြန်မာစိုးရဘက်ကအကြောင်းပြန်လာတာမျိုးမရှိသေးတယ်လို့ဘယ်ရက်နေ့မှတွေ့ဆုံနိုင်မလဲဆိုတာသိရှိဖို့မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့အတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရရှိခဲ့ပါဘူး။လက်ရှိကစင်ပြည်နယ်နဲ့ရှမ်းပြည်နယ်ဇွဲမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တို့ချို့နဲ့စစ်ရေးသင်းမှနေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။